မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုထပ်ပြီးလက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောကြားလိုက်ပြီးနေဆက်ကိုပိတ်မယ်လို့ရှင်းချောက်လိုက်ပါတယ်။ရိုဟင်ဂျာပြည်ထောင်စုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှကြာသပတေးနေ့ကဆွေးနွေးမှုအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာဟီဒူဟက်ကခုလိုပြောကြားခဲ့တာပါ။မြန်မာနိုင်ငံဘက်ကလူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကထပ်ပြီးတော့လက်ခံနိုင်တဲ့အခြေအနေမရှိတော့ဘူးလို့နိုင်ငံသားရေးဝန်ကြီးကလုံခြုံရေးကောင်စီကိုပြောကြားပါတယ်။ရိုဟင်ဂျာပြည်ထောင်စုကိုထိထိရောက်ရောက်ဖြည့်ရှင်းမပေးတဲ့အတွက်လုံခြုံရေးကောင်စီနဲ့နိုင်ငံတကာအတိုင်းအဝိုင်းပေါ်အာမေယာဖြစ်ရတယ်လို့လည်းသူကဖော်ပြပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဟောက်တိုဆွမ်းကတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေကိုပြန်ပို့ရတဲ့ကိစ္စမှာမြန်မာရောဘင်္ဂလားဒေ့ရှ်ပါသဘောတူညီချက်အတိုင်းအတိအကျလိုက်နာမယ်ဆိုရင်ညီမျှပြန်ပို့ရေးကိစ္စအောင်မြင်မယ်လို့မြန်မာဘက်ကအခိုင်အမာယုံကြည်တဲ့အကြောင်းပြောကြားခဲ့ပါတယ်။လူသားချင်းစာနာစရာပြဿနာကြီးကိုအမြန်ဆုံးဖြေရှင်းရမယ်ဆိုတာကိုမြန်မာအစိုးရကအပြည့်အဝနားလည်ထားတယ်လို့လည်းတာမတ်ကြီးဦးဟောက်တိုဆွမ်းကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကပြန်လာမဲ့သူတွေအတွက်အတန်းနိုင်ဆုံးပြင်ဆင်ဆောင်ရွက်ထားတယ်လို့ပြောထားတာပါ။မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့နယ်မြေရှင်းလင်းမှုကြောင့်2019 August လတွေကစလို့ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူက9သိန်းကျော်ရှိပါတယ်။ဒါပေမဲ့အခုနှစ်ထဲမှာဒီလိုလူကြာတွေရောက်လာတာနည်းသွားပြီလို့ကုလထောက်ပံ့ရေးလုပ်နေတဲ့အဖွဲ့ရဲ့အပြောကို Britain ထုတ် Guardian သတင်းစာထဲမှာရေးထားပါတယ်။ရခိုင်ပြည်နယ်ထဲမှာဒီရခိုင်လက်နက်ကိုင် AA နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်တာကြောင့်ဒေသခံရခိုင်လူမျိုးတချို့လည်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ကြပါတယ်။